မြန်မာနိုင်ငံမှာဒီ satellite ဂျိုရုဆလောင်တက်ဆင်နေဆိုတဲ့ကိစ္စဟာဒီပြည်တွင်းကရုပ်မြင်သံကြားအစီအစဉ်တွေကိုအားမရကြတဲ့အတွက်ကြောင့်ဒီကဘာမှာဖြစ်ပျက်နေတဲ့အခြေအနေအရရကိုမျက်မြင်ကိုယ်တွေ့မြင်လို့ကြတဲ့အတွက်ကြောင့်အကြောင်းမျိုးမျိုးနဲ့လူတွေဟာငွေကုန်ကြေးကျခံပြီးတော့တက်ဆင်ခဲ့ကြတာဖြစ်ပါတယ်။အဲဒီတော့အရင်တုန်းကတစ်နှစ်ကိုဒီဂျိုရုဆလောင်တက်ဆင်တဲ့အတွက်ကြောင့် license ကြေးကျငွေ 6,000 လောက်ပဲပေးဆောင်နေကြရတာကိုအခုကျငွေ 10 သိန်းအထိအောင်တိုးမြင့်ကောက်ခံလိုက်တယ်ဆိုတဲ့သတင်းထွက်လာတဲ့အတွက်ကြောင့်ကြရက်တွေထလာတာပဲဖြစ်ပါတယ်။ဒီလိုအစာပေါင်းမြောက်များစွာတိုးမြင့်ကောက်ခံလိုက်တာဟာဒီနိုင်ငံသားသတင်းဌာနတွေကလွှင့်ထုတ်နေတဲ့အစီအစဉ်တွေကိုဖမ်းယူကြည့်ရှုသူတွေနှဲသွားအောင်လို့စစ်အစိုးရကကြိုးပမ်းတာဖြစ်မယ်လို့တွက်ချက်ပြောဆိုမှုတွေအမြောက်အများပဲရှိပါတယ်။အထူးသဖြင့်ဒီ CNN သတင်းဌာန BBC သတင်းဌာန Al Jazeera သတင်းဌာနတွေကမြန်မာနိုင်ငံအကြောင်းတွေကိုပြသခဲ့တာပြီးခဲ့တဲ့စက်တင်ဘာလအရေးခင်းမှာတော့ဆိုရင်တော်တော်ကိုပဲကဘာမှာတုံ့နှုတ်ခြောက်ခြားခဲ့ကြပါတယ်။ဒါ့အပြင်နော်ဝေနိုင်ငံမှာအခြေစိုက်တဲ့ Democratic မြန်မာအသံ DVB ကလည်းပဲရုပ်မြင်သံကြားအစီအစဉ်တွေကိုလွှင့်ထုတ်နေတဲ့အခါမှာဒီအစီအစဉ်တွေကိုဖမ်းယူကြည့်ရှုတာတွေနဲ့ပတ်သက်ပြီးအစိုးရအနေနဲ့တော်တော်ကိုပဲမကြည်မချမ်းဖြစ်ခဲ့ပုံရပါတယ်။အခုအခါမှာ DVB ကနေပြီးတော့မကြာခင်မှာအစီအစဉ်တွေထပ်ပြီးတော့တိုးချဲ့အောင်မယ်ဆိုတာကိုသတင်းထွက်လာတဲ့အတွက်ကြောင့်ဒီနိုင်ငံသားသတင်းဌာနတွေရုပ်မြင်သံကြားအစီအစဉ်တွေကိုမကြည့်နိုင်အောင်လို့တမင်တကာနှအဖအစီအစိုးရကစီမံလိုက်တာပဲဖြစ်တယ်လို့အများကတော့ယုံကြည်ယူဆထားကြပါတယ်။ဒီဂျိုရုဆလောင်တက်ဆင်ထားကြတဲ့လူတွေဟာဒီငွေကုန်ကြေးကျအဲ့ဒီလောက်ကိုမတတ်နိုင်တဲ့အတွက်ကြောင့်ဖြုတ်တဲ့လူကဖြုတ်ဒါမှမဟုတ်လည်းပဲအစိုးရညှိုးညံ့မှာကိုကြောက်ပြီးတော့ဖြုတ်တဲ့လူကဖြုတ်နဲ့တော်တော်ကိုပဲကတောင်းကနေဖြစ်နေတယ်ဆိုတာတွေကိုကျွန်တော်တို့သတင်းတွေကြားရပါတယ်အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဥစွာပထမဒီအိန္ဒိယနိုင်ငံအခြေစိုက် RFA သတင်းတော့ကိုညိုးကိုဘယ်လိုတွေကြားတယ်မြင်တယ်ဘယ်လိုသုံးသပ်မိတယ်ဆိုတာမေးပြသေးခင်ဗျဟု
တ်ကဲ့ဘူးကြီးအခုဒီရပ်ပိုင်းအတွင်းမှာပဲခရိုင်ရိုက်ဆုံးပြောရမယ်ဆိုရင်တော့ဒီဒုရုဆောင်ပုံးတွေကိုဖြုတ်နေကြတယ်ဆိုတဲ့သတင်းပဲပေါ့လေအဲဘာဖြစ်လို့လဲဆိုတော့အခုဒီရက်ပိုင်းတည်းမှာဒီသတင်းတွေထွက်လာပြီးရဲ့နောက်ပိုင်းမှာတန်ကြောဖားပြီဆိုလိုပဲပေါ့ဗျာဒီတော့ခုနေဖယ်ပြီးတော့ပေးရမယ်ဆိုတဲ့အခါကျတော့အဲအားလုံးကဒါမပတ်နိုင်ကြဘူးတော်တော်များများကအခုဆိုရင်ဒီကျွန်တော်မင်းများပြရသလောက်ပေါ့လေရန်ကုန်နဲ့မန္တလေးတို့ဘာလို့မှဆိုရင်အဲ့ဒီဒီဂျိုရုဆောင်တွေအကုန်လုံးအားလုံးကိုဒီငွေကုန်ကြီးကျခံပြီးတော့ဖြုတ်နေကြပြီအဲတချို့ကြတော့လည်းဒီလိုပဲထားရတယ်ပေါ့လေတချို့စီးပွားရေးနဲ့လုပ်နေတဲ့ပုံစံတွေရှိတယ်အဲအဲ့ဒီစီဝိုင်းမားတွေပေါ့ဒီဘောလုံးပွဲလောင်းကစားတာတို့ဘာလို့လဲအဲ့ဒါလည်းဆက်ဆက်နေတဲ့ဥစ္စာတွေကြတော့လေအဲဆယ်လေးမကလို့သူတို့စီဝိုင်းနဲ့ဆက်မယ်တဲ့ခါကျတော့ဘလော့ဖြစ်ဖြစ်ပေါ့လေသူတို့ကတော့ထားရင်ထားမယ်ပေါ့ရှိပါတယ်ဒါပေမဲ့ဒီမှာဟိုဒီဂျိုရုဆလောင်တွေကဒီဟိုပြီးခဲ့တဲ့ဒီတက်ပြီ2000လောက်ကလေးကနေစပြီးတော့ဒါစပြီးတက်လာတာပေါ့လေဒီမှာဒီမှာလေးလိုက်တင်နေပေါ့လေအဲ့ဒီနောက်ပိုင်းတွေမှာလည်းဒီလိုက်စင်မဲ့တက်လာတဲ့ဥစ္စာတွေကိုထိမ့်သိမ့်တာကလွဲလို့ပေါ့လေအခုလိုမျိုးဖြစ်နေဆိုပြီးတော့ဘယ်သူမှလည်းညှိုးနှိုင်းထားတာမဟုတ်ဘူးပြီးတော့2004ခုနှစ်ကနေစပြီးတော့ဒီဂျိုရုဆောင်ပုံးတွေကိုလိုင်စင်မဲ့တွေတော်များများတက်လာကြတယ်အဲ့တုန်းကရေယူကြတယ်လည်းမရှိဘူးဖဏာတွေလည်းမရှိဘူးဒါပေမဲ့ဖြစ်နေတာကဘာလဲဆိုတော့ဒီဂျိုရုဆောင်တွေကနေပြီးတော့လူတွေကနေဒီလက်ဖိဆိုင်တွေကဒီရတင်းဆိုင်တွေမှာနောက်တဲကိုကနေမှာဗီဒီယိုဆိုင်တွေမှာအဲ့ဘောလုံးပွဲကြီးကြည့်ကြတယ်နောက်တခါပြပမီဒီယာဟိုပြပရုပ်ရှင်ကားတွေဒီ entertainment တွေအဲ့ဒါကြီးကြတယ်အဲ့နောက်တခါဒီပြပမီဒီယာတွေပေါ့ဒီဖြစ်ဒီနောက်ပိုင်းမှာဆိုရင်ဒီဟိုဒီဒီမိုကရေစီဘတ်ဒီဗီဒီယာဒီရုပ်မြင်သံကြားအစီအစဉ်တွေကြီးကြတာရှိတာလေရှိတာဒါတွေမကသေးဘူးဒီရေဒီယိုနဲ့ဒီပြပကရေဒီယိုအသံတွေကိုကြီးကြီးလေးလေးမချားတဲ့ခါကျတော့အဲ့ဒီဂျိုရုဆလောင်ပုံးတွေရဲ့အကူအညီနဲ့ပဲအဲ့ဒီကကြီးရတဲ့ဥစ္စာတွေပိုကြီးလေးတဲ့ခါကျတော့ဒါတွေကိုပို့ပြီးတော့အာယုံစိုက်လာကြတယ်နားထောင်ကြတယ်လူတွေကနောက်တစ်ချက်ကဒီစတိမာလာဒီတန်ခါရေးခင်းဖြစ်ပြီးတဲ့နောက်ပိုင်းမှာဂျိုရုဆောင်တွေကကြီးတဲ့လူတွေပို့ပြီးတော့ဟိုနိုင်ငံတကာပြည်ပမီဒီယာတွေကလည်းထုတ်လွှင့်တဲ့အချက်တွေကိုအကုန်လုံးသိလာကြတယ်နေလာကြတယ်နောက်တစ်ခါအဲ့ဒီကနေပြီးတော့မှတစ်ဆင့်ပြန်ပြီးတော့ဒီ CD တွေပြန်ပွားပြီးတော့ DVD တွေပြန်ပွားပြီးကြီးတဲ့လူတွေလည်းပူလာကြညားလာကြတယ်ပေါ့လေအဲအဲ့ဒီခါကျတော့ဒီအာနာပါတီကဒါကိုသတိထားမိလို့များဝုံနေတိုင်းကနေအခုအချိန်ကြာမှဒီလိုခုနေပို့ပြီးတော့တွင်းနေတာလားဆိုတာလဲစဉ်းစားကြရပါလေနောက်တစ်ခုကဒီလိုလိုင်စင်မဲ့ဒီဖောင်းပွားနေတဲ့ကိစ္စတွေကိုဒါနှိတ်ကိုချင်းလို့လားအဲ့အဲ့တော့စဉ်းစားကြရပါပဲဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒီအဓိကကတော့ခုနကပြောသလိုပဲကျွန်တော်တို့ RFA ပရိသတ်တွေတော်တော်များများဆိုလို့ရှိရင်လည်းပဲဂျိုရုဆလောင်ရှိတဲ့အိမ်တွေမှာကဒီရေဒီယိုကနေဖမ်းနေတာအတမ်းမကြီးလို့ဒ ဒီဂျိုရုဆလောင်ရဲ့ TV ကနေပြီးတော့အနားထောင်ကြတယ်ဗျာအဲ့လို RF တို့ BBC တို့နားထောင်တဲ့လူတွေရှိသလိုပဲခုနကပြောတဲ့အရေးခင်ကာလမှာတုန်းကဒီနိုင်ငံခြားအတံလွင်ဌာနတွေရုပ်မြင်သံကြားတွေကပြသတာတွေကိုကူးယူပြီးတော့ပြန်ဖြန့်ဖြူးတဲ့လူတွေလက်ရှိနေဆိုတော့ဒါအစိုးရအတွက်တော်တော်သူတို့မှထိခိုက်တဲ့ကိစ္စဖြစ်သွားတာပေါ့လေအဓိကကတော့ဒါဟာသတင်းလွတ်လပ်ခွင့်ကိုထိပါလာတယ်လို့ပဲဟိုမြင်ကြပြီးတော့ဒီ BMA နော်မြန်မာသတင်းသမဲကအဖွဲ့တို့ RSF နေကြမဲ့သတင်းတော်များအတင်းတို့ကနေပြီးတော့လည်းပဲရှုံချလိုက်ကြတာတွေလည်းကျွန်တော်တို့ကြားရတယ်။အဲ့တော့ဒီအခြေအနေတွေပေါ်မှာကိုဝင်းမင်းအနေနဲ့ကောဘယ်လိုသုံးသပ်မိလဲကျွန်တော်တို့ကြားပြရစီခင်ဗျ။ဟု
တ်ကဲ့ခင်ဗျာဒီကိုညိုသုံးသပ်တဲ့အထက်မှာပေါ့နော်ဒီ license မဲ့တွေကိုနှိမ့်နှင်းဖို့တဲ့ဆာလို့ရှင်တော့ကျွန်တော်အမြင်ကတော့အဲကိုညိုသုံးသပ်တဲ့မှာပဲပါတဲ့နိုင်ငံတကာသတင်းဌာနတွေတစ်စက်ပေါ့နော်မြန်မာပြည်မှာတကယ်ဖြစ်နေတဲ့အဖြစ်အပျက်အခြေအနေအမှန်တွေကိုပေါ့နော်ထူးထူးဖြစ်တော့ဒီမကြတဲ့ကဖြစ်သွားတဲ့ဒီ September ဒီစနပ်ပြပွဲတွေမှာပေါ့နော်ဖြစ်တာတွေအားလုံးကိုချက်ချင်းအဲ့လိုပေါ့လူလူတွေကြားတဲ့ကိုသိသွားပြီးတော့ဒါမျိုးပြီးမှပြဿနာတွေကြီးကြီးဖြစ်နေတယ်ဆိုတာကိုလူလူတော်များဒီတိတဲ့ဟိုလူကြီးပုံများလာတာကကျွန်တော်ထင်တယ်အစိုးရအတွက်တကယ်ကိုအကျက်ရိုက်တဲ့အနေအထားမျိုးဖြစ်သွားဖို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီစစ်စိုးရအနေနဲ့ကတောက်လျှောက်ကဟာလာဒီမြန်မာပြည်ထဲမှာပြဿနာတွေမရှိဘူး။ဟိုပါပေါ့နော်အားလုံးကဟာလာဖွံ့ဖြိုးနေတယ်တိုးတက်နေတယ်ဆိုပြီးတော့အဲ့လိုမျိုးဒီလူတို့ကိုဝါဒဖြန့်ခဲ့တဲ့ခါကျတော့အခုကဒီလူနည်းနည်းဟိုတစုခုနချမ်းသာတဲ့သူတစုတည်းမဟုတ်တော့ဘဲနဲ့လူတော်တော်များကနေပြီးတော့ခုနကဒီ copy တွေတဆင့်ပေါ့နော်တိလာတဲ့အခါမှာအစိုးရအနေနဲ့တော်တော်လေးအလိုပေါ့နော်စိုးရိမ်လာတဲ့သဘောရှိရလို့ကျွန်တော်တို့သုံးသပ်ကြည့်လို့ရပါတယ်အဲ့ဒီအတွက်ကိုဒီအခုလိုမျိုး license ကြီးတွေတိုးခေါက်လိုက်ရှင်အဖြစ်ပေါ့နော်တော်တော်များကဟိုကြည့်နိုင်တော့မှမဟုတ်ပါဘူးဒီတိုးလိုက်တဲ့နှုန်းကိုကြည့်မယ်ဆိုလို့ရှင်ကျွန်တော်တို့ဒီကျောင်းဆရာတူရဲ့ဒီတနစ်စာလစာရဲ့သုံးစကျော်ရှိနေတာကိုသာတွေ့ရပါတယ်အခုမှထိုင်းနိုင်ငံနဲ့ရှင်းမယ်ဆိုတော့ဟိုဒီဂျိုတုဆလောင်ကြီးကဒီဆလောင်တံပိုးရောခုနကလိုင်စင်ကြီးရောအားလုံးပေါင်းမှဒီကျောင်းဆရာတယောက်ရဲ့တလားစာလားစာတော့မရှိပါဘူးဘယ်နိုင်ငံဘယ်ဆူရမှကျွန်တော်ထင်တယ်အခုလိုမျိုးဟိုရဲရဲဆက်ဆက်ပေါ့နော်ဟလာသူ့ရဲ့လူတုကိုနိုင်ငံတကာသတင်းဌာနတွေနဲ့ဆက်သွက်ပြတ်သွားအောင်မကဲတဲ့သတင်းတွေဟလာမရအောင်လှုပ်ဖို့ကျွန်တော်ထင်တယ်စူးစမ်းခဲ့တာကျွန်တော်သိရတော့ပေါ့နော်တခါမှမကြားခဲ့ဘူးပါဘူးအမြန်မာနိုင်ငံမှာအနေနဲ့ကတော့ကဘာမှမဖြစ်တဲ့ဟလာအခုလိုမျိုးထူးထူးခြားခြားเนาะဒီလူတို့ကိုမျက်စိပိတ်နားပိတ်လှုပ်ပြီးတော့เนาะအစိုးရပြောတာပဲယုံဆိုပြီးတော့အဲ့လိုမျိုးပြင်းပြင်းထန်ထန်ကြိုးပတ်နေတာကိုကြည့်ရခြင်းအဖြစ်ဒီလက်ရှိအစိုးရအနေနဲ့ကဒီဖြစ်နေတဲ့ပြဿနာတွေကိုသူကလူတို့ကိုမသိစေရခြင်းအကြောင်းရတော့ဒီပြဿနာတွေကိုသူတို့မဖြေရှင်းခြင်းတဲ့သဘောမျိုးရှိတယ်ဆိုတာမျိုးကိုကျွန်တော်အနေနဲ့သုံးသပ်မိပါတယ
်ဟုတ်ကဲ့အဲ့တော့ခုနကပြောခဲ့သလိုပါပဲဒါဟာသတင်းလွတ်လပ်ခွင့်ကိုစာပြီးတော့ထိပါတဲ့ကိစ္စဖြစ်နေတယ်ဆိုတော့ကျွန်တော်တို့ထက်ကသတင်းသမားတယောက်ပဲဖြစ်နေတယ်ဟုတ်လားကိုအောင်နိုင်နော် network media သတင်းအုပ်စုသတင်းနဲ့ media ကိုရဲ့အဖွဲ့ကအေဒါကိုအောင်နိုင်ကိုလည်းပဲကျွန်တော်မေးချင်ပါသေးတယ်ဘယ်လိုများသုံးသပ်မိပါလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်အထဲကစာနယ်သတင်းသမားတွေနေတယ်ကျွန်တော်စကားပြောဖြစ်ပါတယ်တော်တော်များများလည်းပြောဖြစ်တယ်ကျွန်တော်တယောက်ထဲအမြင်ကိုစာနယ်သတင်းသမားတွေတော်တော်များများရဲ့အမြင်ကရောဒါကမြန်မာပြည်မှာရှိတဲ့ပြည်သူလူထုကပြင်ပကထုတ်လွှင့်နေတဲ့သူတစ်ခင်တော့ရုံမြင့်တန်ကြားတွေပေါ့နော်အဲ့ဒီဟာတွေကိုကြီးရှုနိုင်တဲ့အရေးအတွက်နည်းသွားအောင်လှုပ်လိုက်တာလို့သုံးသပ်ကြပါတယ်ကြံစည်နာပါလို့လဲဆိုတော့ဟိုတချို့တွေက10သိန်းမပေးနိုင်ဘူးလို့10သိန်းပေးနိုင်တဲ့သူကလည်းဒီ10သိန်းကိုဘယ်အရရသလဲဆိုတော့ဟိုဝင်ငွေကြရမှာမဟုတ်ဘူးဟိုသိန်း50သိန်း100မှမဝင်တဲ့လူကဒီအခွန်10သိန်းကိုစောင့်နိုင်တော့မဟုတ်လေဆိုတော့ခါကျသူတို့ဝင်ငွေကကိစ္စတွေပါလာမယ်ဆိုတဲ့ခါကျတော်တော်များများကတော့ဆက်လောင်းနေဖြုတ်ရမယ်နေသားမျိုးပေါ့နော်လောလောဆယ်မှာတော့တယောက်နဲ့တယောက်ကြည့်နေကြတယ်သူဖြုတ်ပြီလားကိုဖြုတ်ပြီလားဘာဖြစ်ကြသလဲပေါ့အမေတကယ်တမ်းသာဒီစီကန်းကိုတိတိကျကျလုပ်မယ်ဆိုရင်တော်တော်များများကတော့ဒီဆက်လောင်းနေဖြုတ်လိုက်ရမယ်နေသားရှိတယ်မြန်မာနိုင်ငံမှာဥပဒေမျိုးမျိုးပြဋ္ဌာန်းထားတဲ့ရေးပေါ်ယာယီဥပဒေတို့နိုင်ငံတော်လုံခြုံရေးဥပဒေတို့ဒီဗီဒီယိုအဥပဒေတို့ကွန်ပျူတာဥပဒေအင်တာနက်ဥပဒေစသဖြင့်ပေါ့နော်ဒီမျိုးစုံပိတ်ထားတဲ့ကြားကဒီဟာကတော့ဟိုနောက်တစ်ဆင့်တက်ပြီးရခါမှာတော့ပြင်ပကရုံမြင့်တန်ကြတွေမကြည့်နိုင်အောင်တကယ်လို့ဝင်ဒီဝင်ငွေကိုနေပေးဆောင်ကြမယ်နှစ်ဆင့်ပေးဆောင်ရမယ်အခွန်ခါတွေပေးဆောင်ကြမယ်ဆိုရင်လည်းစိုးရအနေနဲ့ဝင်ငွေတိုးအောင်ဟိုတစ်ချက်ခုနှစ်ချက်ပြတ်ပေါ့အဲ့ဒါလိုလှုပ်လိုက်တယ်အဓိကကတော့ဒီပြည်သူလူထုအနေနဲ့ရုံမြင့်ပြပကရုံမြင့်တန်ကြတွေမကြည့်နိုင်အောင်အဓိကပြတ်မှတ်ထားရလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီခုနပြောတဲ့တည်င်းလွတ်လပ်ခွင့်ကိုလာပြီးတော့ထိပါတယ်ဆိုတော့ရှူတောင်းကနေကြည့်ရင်ကိုညို့နေတော့ဘယ်လိုတော်ရလဲခင်ဗ
ျဟုတ်ကဲ့အခုဒီစလောင်းဘုံတွေကိုဒီလိုလိုင်စင်တွေပို့ပြီးတော့တွန်းကောက်လိုက်တဲ့ဥစ္စာတွေကမီဒီယာတွေကိုဟိုထိခိုက်တာတော့တစုံတရာတော့ထိခိုက်နိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့တော်တော်များများကအခုစိုးစိုးကပြောခဲ့ကြလို့ပဲပေါ့လေစ လောင်းကိုပဲအာကူကြီးကြည့်ကြတဲ့ဟိုရေဒီယိုသတင်းမျိုးတွေရှိတယ်။နောက်တစ်ခါပို့ပြီးတော့ဗောလေဒီ TV ကြီးရနေထုတ်လိုက်တဲ့ဥစ္စာမျိုးတွေပို့ပြီးတော့ပါဝါဖို့ဖြစ်တယ်။ TV ကြီးဈာတယ်မှာလည်းပို့ပြီးတော့ဟိုဒီအထောက်ထားနေတယ်ဗောလေဒီမျက်မြင်တွေဟိုကိုယ်ရင်ကိုကြဒီဗမာပြည်ကြီးကသတင်းတွေချက်လက်တွေကိုမြင်ရသိရတဲ့အခါကျတော့အဲ့ဒီပုံမှာကြေရဲမှုတွေကပြည်ပြည်ဈာတယ်မှာပို့ပြီးရှိလာတယ်။ရှိလာတဲ့အခါကျတော့ပို့ပြီးတော့လူတွေကစိတ်ဝင်စားလာတယ်နောက်ပိုင်းတွေမှာအဲ့ဒီကတော့အဲ့ဒီဥစားတွေကိုအခုလောလောဆယ်ဒီကိစ္စပေါ်လာတဲ့အခါကျတော့ဒီစလောင်းတွေဖြုတ်လိုက်ရပြီဆိုရင်တော့တစုံတစ်ခုကတော့အဲ့မီဒီယာတွေကိုလည်းအဲဒီစလောင်းတွေနဲ့ပတ်သက်နေတဲ့မီဒီယာလောကတွေကိုလည်းအဲ့ဒါဖြစ်လို့ထိခိုက်တာပဲဒါမှလည်းဒီလိုထိခိုက်ပြီးမဲ့လည်းဟိုဗမာပြည်ရရတိနေမှုတွေကြားထဲမှာခြားခြားနေခဲ့ရတဲ့အခါကျတော့လီးမျိုးမျိုးနဲ့ကြံစားတာတွေလည်းပေါ်လာတာပေါ့ဗျာအော်နောက်ဆိုရင်ဘယ်လိုဖြစ်လာမလဲဆိုတော့ဘယ်လိုဆိုရင်လူစီဝိုင်းရေးမားတွေကတော့ဒီဝေကိုကြီးကခံနိုင်ပြီးလို့ခံနိုင်တဲ့လူတွေကတော့ဆက်ပြီးတော့လုံရင်လုံမယ်ဒီကားထဲမှာမဖြစ်နိုင်တဲ့လူတွေကတော့ဒီလက်ပြီးလက်ယူသုံးပြီးတော့လုံလာမယ်နောက်တစ်ခါ PCB ဘာတွေကိုးပြီးတော့ကျိုးကူးပြီးတော့အဲ့လိုမျိုးကြီးလာမယ်အဲ့ဒီပြဿနာတွေလည်းပေါ်လာနိုင်မှာပဲအဲ့တော့ဒီနောက်တစ်ခုကဒီမီဒီယာတွေကိုအဲ့လိုထိခိုက်နိုင်တယ်ဆိုပေမဲ့ဘလို့မှဒီယာတွေကပိတ်ထားနိုင်တဲ့အရာတွေလည်းမဟုတ်ဘူးဒါတွေလက်ခွဲဆိုတဲ့ဆိုတာမျိုးတို့ကဒီလေးနဲ့မှဗာလဲဆိုတော့စကလေးကလည်းဒီဂျိုလူဆောင်းတွေမပေါ်ခင်တုန်းကလည်းဒီတည်င်းတွေကိုအမျိုးမျိုးပုံစံမျိုးမျိုးနဲ့နားထောင်နေကြတာပဲအခုဒီစက်တင်ဘာလောက်ဆောင်းမှုနောက်ပိုင်းမှာဂရင်းမီဒီယာနဲ့ပတ်သက်ပြီးဒီလူကြီးတွေမှာစိတ်ဝင်စားမှုတွေပိုလာတယ်အဲကျွန်တော်သိရတော့ဆိုရင်အဲရေဒီယိုဈေးနှုန်းတွေကမှပိုပြီးတော့ကြီးလာတယ်ပေါ့ဗျာအဲဒီတရုတ်ရေဒီယိုအဲ999လို့ပါလို့ဆိုရင်အဲ6000ကနေ3000ကျော်လောက်ဒီဖြစ်သွားတဲ့အထိရှိလာတယ်အဲ့တော့ဒီနေမူနေပါလေရင်ပါနေတဲ့ဗမာပြည်သူတွေအတွက်သူမှနီလန်းကတော့အမျိုးမျိုးခြောက်ခွေပြီးတုံးလာမှာပဲလို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့အခုနပြောလို့နော်ဒီသတင်းတွေကိုလောလင်းလူကူကြည့်လို့မရအောင်ဒီလိုလုပ်တယ်ဆိုတော့ဟလာကိုအောင်နိုင်ရောဘယ်လိုများအဲ့ဒီကိစ္စကိုမြင်သေးလဲခင်ဗျ။ဟု
တ်ကဲ့အဓိကရည်မှန်းချက်ပေါ့နော်အဓိကပြင်မှတ်ကတော့ဒီဂျီပါမီဒီယာတွေကိုပြည်သူလူထုနားမထောင်နိုင်အောင်မကြည့်နိုင်အောင်လုပ်တာလို့သုံးသပ်ပါတယ်သုံးသပ်တယ်ဆိုတာလည်းဟိုဒီစက်တင်ဘာရေခင်းဖြစ်တုန်းကာလကလေးကသူတို့တယ်လီဖုန်းတချို့တွေပြတ်သွားတာရှိတယ်အင်တာနက်ကိုပိတ်ပလိုက်တာရှိတယ်အော်အင်တာနက်ပြန်လာတယ်အင်တာနက်ပြန်ဖွင့်တဲ့အချိန်မှာအင်တာနက် rate တွေကိုအရင်ကြီးနှေးသွားတာရှိတယ်ဆိုတော့ဒါကတော့အထက်ကသတင်းတွေအပြင်မထွက်အောင်ပြန်သတင်းတွေအထက်မဝင်အောင်မြန်မာအစိုးရကနှီးမျိုးမျိုးနဲ့ကြိုးစားနေတယ်လို့အဲ့လိုမျိုးသုံးသပ်လို့ရတာပေါ့နော်ဆိုတော့အခါကျတော့အခုလှုပ်လိုက်တဲ့ကိစ္စကလည်းဟိုအနည်းဆုံးပေါ့လူ1000ကြည့်နေရနေလူ1000လောက်ပဲကြည့်နိုင်တော့တယ်ဆိုရင်သူတို့ကမြတ်တယ်လို့သုံးသပ်ထားဝင်ရပါတယ်ဒါကြောင့်မလို့သူတို့အနေနဲ့ဒီဟာကိုလုပ်လိုက်တာလို့ထင်တယ်ဆိုလိုတာကတော့သူတို့မှပိုက်ဆိုင်လိုလွန်းလို့ဒီခွန်တွေတိုးကောက်ရပါတယ်ဆိုရင်တခြားပိုက်ဆိုင်ရစရာအကြောင်းတွေအများကြီးရှိပါတယ်ဥပမာအဖြစ်ဆိုရင်ဟိုပိုကျုပ်တွေနဲ့ပတ်သက်တဲ့မိသားစုတွေအတိုင်းဝိုင်းတွေထောင်ထားတဲ့ဆက်ယုံတွေအခွန်မပေးတာအများကြီးရှိတယ်အဲ့ဒီဟာမျိုးတွေကိုသူတို့အခွန်ရအောင်လိုက်စီစစ်လို့ရပါတယ်ចောင်းသားတယောက်စားကတ်တာတောင်မှသူတို့ပြီးနိုင်သေးတဲ့ဟာကိုဘာဖြစ်လို့ဒီလိုမျိုးအခွန်မဆောင်တဲ့နေရာတွေကဆက်ယုံတွေကအခွန်တွေရအောင်မလုပ်ဖဲနဲ့အခုလိုမျိုးတာမန်ပြည်သူလူထုတွေပေးဆောင်နေရတဲ့ငွေတွေကိုအခုစမတန်ကြီးအစပေါင်း160ကျော်တိုးမြင့်လိုက်ကြလဲဆိုတာဒါတော့ငွေလိုလို့ဆိုတာထက်ကိုဒီဟာကဟိုသတင်းမီဒီယာတွေကိုပိတ်ပင်တာပုံများတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကိုညိုပါနည်းနည်းကျွန်တော်ဖြည့်ပြီးပြောချင်ပါတယ်ဒီနေရာမှာဘာဖြစ်လို့ဆိုတော့အခုဒီစတေမာနောက်ပိုင်းမှာဒီအာဏာပိုင်တွေကလည်းပေါ့ဒီမီဒီယာကနေပြီးတော့ထိကျော်လုတ်သွားလိုက်တာတွေဒီကိုဒီတစ်ဖက်ကစိုးရိမ်ကြောင်ကြောင်မှုတွေဖြစ်ပြီးတော့အခုလိုလုတ်တယ်လို့ပေါ့လေပြပမီဒီယာတွေကလည်းပြန်ပြီးတိုးချက်လာတာရှိတယ်ဥမာဟိုစောစောပိုင်းကဒါဦးကြီးပြောသူပေါ့လေ TVB ဆိုလည်းဒါနေ့စဉ်ကိုဒါထုတ်လွှင့်သွားမယ့်အစီအစဉ်တွေရှိလို့တခြားရေဒီယိုတွေကလည်းတိုးချက်တာတွေထုတ်လွှင့်နေတာရှိတယ်အဲပြီးတော့ပို့ပြီးတော့ဟိုဗမာသောသားချင်းတွေပို့ပြီးတိလာနိုင်အောင်ဆိုပြီးတော့အဲအစီအစဉ်တွေလည်းပို့ပြီးတိုးချက်လာနေတယ်လို့ကျွန်တော်ကြားရတယ်အဲဒီအခါကျတော့တို့သတင်းမီဒီယာတွေကိုဘလောက်ပိတ်တစ်ဖက်မှာလည်းအဲဒီသတင်းလွတ်လပ်ခွင့်နဲ့ဒီပို့ပြီးတော့ထိရောက်နိုင်တဲ့ဒီဘာပြည်ဆိုပို့ပြီးအကျိုးချိနိုင်တဲ့လုံဆောင်မှုတွေကမီဒီယာတွေဘက်ကတော့လုံနေမှာပဲအဲ့ဒီတော့ဟိုဒီအာဏာပိုင်တွေဘက်ကပေါ့လေဟိုအခုဥစားကဗာလဲသူတို့အနေနဲ့အခုလိုပိတ်ပင်နေတဲ့စားပေါ့ဗျာရှိတဲ့မီဒီယာတွေရှိတဲ့ဥစားတွေကဘယ်သူမျိုးထိတိုက်လဲဘယ်သူမျိုးနာဟိုပို့ပြီးတော့နာကျင်မှုဖြစ်စီလဲပြန်ကြည့်လိုက်တဲ့အခါကျတော့နှစ်ဖက်စလုံးနာတာပဲဒီပြည်သူတွေဘက်ကလည်းကိုယ့်ပြည်သူတွေဘက်ကလည်းပို့ပြီးတော့ဆုံးရှုံးမှုရှိတယ်ကြီးကျင်တာတွေနောက်ကပြည်ကျင်တာတွေကိုမသိနိုင်တယ်လို့ပြည်သူလူထုကနေပြီးတော့အာဏာပိုင်တွေကိုအဲပို့ပြီးတော့ထင်ပေးလာတဲ့ဒီဟာတွေပို့ပြီးတော့ဆွဲလာတာပဲရှိတယ်အဲဒီခါကျတော့ဟိုဒီအာဏာပိုင်တွေအနေနဲ့ပေါ့ဒီလိုမျိုးလုပ်နေမဲ့အစားကိုယ့်ဘက်ကမီဒီယာတွေကိုပို့ပြီးတော့တိုးတက်အောင်လုပ်ပို့ပြီးတော့ဒီဖွင့်ပြအောင်လုပ် now media တွေကိုတစ်ခါပြန်ပြီးတော့တိုးချဲ့ပြီးသူတို့ဘက်ကပို့ပြီးတော့ထိရောက်အောင်အဲ့လိုမျိုးမြစ်နေပြီးပို့ပြီးကောင်းမယ်လို့ထင်တယ်။ဟိုကိုယ့်ဘက်ကပြင်စရာတွေပြုပြင်စရာတွေအဲနောက်တစ်ခါတိုးချဲ့ပြီးလုပ်ပေးရမယ့်ဥစ္စာတွေကိုစီလာကောင်းနဲ့လုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဒီစက်မှုပညာပိုင်းတွေထွန်းကားလာတဲ့အမှမီဒီယာသမားတွေကလည်းပဲတနည်းမဟုတ်တနည်းဒီဘက်ကမရဟိုဘက်ကကြံပန်ပြီးတော့လည်းဟိုစီစဉ်လှုပ်ဆောင်လာကြမှာတော့ရှိတာပေါ့လေဟိုလောလောလတ်လတ်မှာတော့ဒီရန်ကုန်မြို့မှာဟလာသိန်းနဲ့ချီပြီးတော့ညားပြနေတဲ့ဒီဂျိုရုဆလောင်းတွေကိုအခုလိုနှစ်စင်ကြီးတွေခါတဲ့ကြောက်ကမန်းလေးလေးဟလာ30သိန်းအထိအောင်နှင့်တင်လိုက်တယ်ဆိုတာကပြည်သူလူထုရဲ့ဒေါသကိုဟိုမိမွေးပေးလိုက်သူပဲဖြစ်သွားမှာပေါ့လေအဲ့တော့ဘလောက်အတိုင်းအစအထိအောင်ဒီကြက်ကနောက်ထပ်ရိုက်လာအောင်မလဲဆိုတော့ကျွန်တော်စောင့်ကြည့်အောင်မှာပေါ့ဒီသတင်းအပြီးမှာပေါ့လေဒီမြန်မာနာဖအစစ်အစိုးရနိုင်ငံသားဝင်ကြီးဦးညံဝင်းကလည်းပဲအိန္ဒိယနိုင်ငံကိုသွားပြီးတော့အိန္ဒိယဝင်ကြီးချုပ်တို့အိန္ဒိယနိုင်ငံသားဝင်ကြီးတို့နဲ့တွေ့ဆုံပြီးတော့ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။သွားတဲ့အဓိကကိစ္စတွေထဲမှာကတော့ဒီမြန်မာနိုင်ငံနောက်ဖက်ချမ်းမှာဒီကလဒန်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းကိုအိန္ဒိယဆိုရကလှုပ်ဆောင်ပေးဖို့အတွက်ဒီစားကြုပ်လက်မှတ်ရေးထိုးနိုင်မယ်လို့သူတို့အစမျှော်လင့်ခဲ့တာပေါ့လေဒီအခုနောက်ပိုင်းမှာတော့ဒီသတင်းနဲ့ပတ်သက်တဲ့ကျွန်တော်တို့မကြားဘူးဒါအပြင်အိန္ဒိယကောင်းဆောင်တွေကနေပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တက်တက်ကြွကြွလှုပ်ဆောင်ဖို့တိုက်တွန်းလိုက်တယ်ဆိုတဲ့သတင်းနဲ့ကျွန်တော်တို့ကြားရတယ်အဲ့တော့ကိုဝင်းမင်းကအဲ့ဒီနိုင်ငံသားဝန်ကြီးဦးညံဝင်းရဲ့ခရီးစဉ်နဲ့ပတ်သက်လို့ဘာတွေများသုံးသပ်မိလဲခင်ဗျာ
ဒီအိန္ဒိယနဲ့မြန်မာနဲ့ဒီစီးပွားရေးကလာပုံမူပြီးတော့နော်သူပေါင်းဆောင်ရွက်တာကတော့ကျွန်တော်ထင်တယ်ထူးခြားမှုမရှိပါဘူးပုံမှန်တော့ရှောက်ဒီဆောင်ကောအဲ့တော့ဒီနေ့ထောက်ကူအကူစနဲ့3လောက်ဆရာနေစပြီးတော့အစာပြုရတာဖြစ်ပါတယ်။အဲသူတို့ပြင်ဒီ Clear Cement Check ကလည်းထွက်လာခြင်းကြောင့်ရတော့ဒီအိန္ဒိယနိုင်ငံအတွက်ကသူရဲ့ဒီအရှေ့မြောက်ဘက်ပိုင်းကဒီပိတ်နေတယ်လို့ဖြစ်တဲ့အခါကျတော့သူ့ကိုဆက်ပေါက်ရဖို့အတွက်ပေါ့နော်။ကုန်လမ်းရောပြည်နယ်ဆက်ပေါက်ကိုရဖို့ဆိုတာဒီမြန်မာတို့ဘုတ်တို့ကဘင်္ဂလားဒေ့ရှ်တို့ကအကူအညီရဖို့လိုတာပေါ့နော်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကအဲ့ဒီအကူအညီမပေးခဲ့တဲ့အခါကျတော့မြန်မာနိုင်ငံဘက်ကနေရဖို့တူတာတောက်လျှောက်စူးစမ်းခဲ့တာဖြစ်ပါတယ်။သူကြတာကတော့အိန္ဒိယဆွေအနေနဲ့အခုလိုမျိုးပေါ့နော်ဝန်ကြီးချုပ်ကိုယ်တိုင်ကနေပြီးတော့မြန်မာနိုင်ငံပြောင်းလဲပြီးအမြန်လို့ဆိုလို့ပြီးအဲ့ဒါအပြင်သူကအတိအကျပြောလာတာကသူကြတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့အရင်ကဆိုလို့ရှိရင်2004ခုနှစ်တုန်းကဗိုလ်ချုပ်မှုကြီးတန်းရှိကိုယ်တိုင်တွားလဲစဉ်ကပြန်ကြည့်မယ်ဆိုပေါ့နော်ဟိုအိန္ဒိယဆွေအနေနဲ့ကဝန်ကြီးချုပ်ကိုယ်တိုင်ကပြောခဲ့တာကဒီမိုကရေစီရေးဆောင်ရွက်သွားမယ်လို့ပြောလင့်ပါတယ်ပေါ့နော်အဲ့လောက်ပဲဟိုဂိုဒဝါဒာပြောခဲ့တာကိုတွေ့ရပါတယ်အတိအကျခုလိုမျိုးပေါ့နော်အမြန်ကြောင်းလည်းဖို့လို့ပြီးဗတ်တော်ဆန်းစစ်တီရောတိုင်းနိုင်ရာစစ်တီရောပါတဲ့ဒီဆီလိုဘက်လုပ်ပြီးတော့မြို့သားပြည်နယ်ပြည်နယ်ရေလုပ်ဖို့လို့ပြီးဆိုပြီးတော့အခုလိုတိကျကြောင်းရတာမရှိပါဘူးအဲ့ဒီခါကျတော့ကျွန်တော်မြင်တော့ဟိုထူးခြားမှုရှိရလို့ပြောမှာဖြစ်ပါတယ်ဘာကြောင့်ဆိုတော့သူတို့ချင်းညီမဆွေးအနေနဲ့ကအိန္ဒိယအနေနဲ့အစ်စ်ကိုအခုလိုမျိုးဝေဖန်တာမျိုးဟလာအာသူ့ရဲ့ဟိုညီမဆွေးအနေနဲ့ကသူ့ရဲ့နိုင်ငံရေးကိုဆက်တယ်လို့ခံစားရမှာမျိုးအိန္ဒိယဆွေးအနေနဲ့မပြောဘူးလို့နော်တောက်လျှောက်သူယုံကြည်ခဲ့တာဖြစ်ပါတယ်အဲ့လိုလေအိန္ဒိယဆွေးအနေနဲ့ကဒီအဲဟိုကြောင်းလေးတွေဖြစ်ဖို့တဲ့ဆိုလို့ရှိရင်ပေါ့နော်လာမြန်မာဆွေးနဲ့ဒီအခြေတော်ဆောင်ရွက်ပြီးတော့မှအခြေခြေကြောင်းလို့ရမယ်ဆိုပြီးတော့နိုင်ငံတကာအောင်လည်းတစ်ခါတည်းလှည့်ပြီးတော့ပြောခဲ့တာရှိပါတယ်ဒါပေမဲ့ခုတစ်ခေါက်မှတော့ကျွန်တော်မြင်ရတော့အိန္ဒိယဆွေးနဲ့ဘာကြောင့်ခုလိုပြောလာလဲပေါ့နော်ကျွန်တော်ထင်တယ်အဲအဲ့ဒါကလည်းအရေးပါမှာဖြစ်ပါတယ်ကျွန်တော်မြင်ရတော့ဒီနိုင်ငံတကာရဲ့ပြည်အိန္ဒိယဆွေးမှာကျွန်တော်များလာပုံရပါတယ်အဲကုလသမဂ္ဂမှာလည်းဒီမြန်မာမိတ်ဆွေများဖွဲ့တဲ့ကမ္ဘာအိန္ဒိယပါလာတယ်လာအမေရိကန်ဆွေးရရရှိတယ်လို့လည်းအိန္ဒိယဆွေးရအနေနဲ့ကဒီမြန်မာပြည်ပေါ်မှာပေါ့နော်သူဒီဆန္ဒပြဝင်ပြီးမှလည်းလည်းမကြောက်တော့ဘူးဆိုတော့သူပြောလာတယ်အလားတူပဲဒီဥရောပသမဂ္ဂအထူးကိုယ်စားလှယ်ရတယ်နော်ဒီဒေတာတွေကိုလဲတဲ့အခါမှာအိန္ဒိယကိုလည်းဟလာအဓိကအာရုံစိုက်ပြီးတော့နော်ဦးစားပေးပြီးတော့လဲမယ်အဲ့ဒီဒီရရအောင်မှာအိန္ဒိယနိုင်ငံတွေကအခုလိုမျိုးအိမ်မှာဆွေးရပေါ်မှာစပြီးတော့ဝေဖန်စပြတူလာတာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာဒီဥညာဝင်းအနေနဲ့အိန္ဒိယနိုင်ငံကိုစသွားတော့ကတော့ဒီကုံသွေးကိစ္စတွေနဲ့ဒီလောင်စာစွန့်ရင်သဘောတန်းငွေနော်အိန္ဒိယနိုင်ငံကလိုချင်နေတဲ့ကိစ္စဒါတွေကိုအဓိကထားပြီးတော့သွေးနွေးမယ်လို့သူမျှော်လင့်သွားပုံရပါတယ်အခုလိုဒီမိုကရေစီရေးအတွက်ပြောလိုက်ဆိုလိုက်ဝေဖန်လိုက်တယ်ဆိုရင်တော့လည်းဘယ်လိုမှစိတ်ထဲသဘောတွေ့မှာတော့မဟုတ်ဘူးပေါ့ဗျာကိုအောင်နိုင်ရောဘယ်လိုများမြင်သေးလဲဗျာပြောပါဦ
းခုနကကိုဝင်းမင်းပြောသွားတာတော့အိန္ဒိယကတွေးဆောင်ဆွေးနွေးရေးကို push လုပ်တယ်ဆိုတဲ့သဘောမျိုးပေါ့နော်ဖိအားတွန်းအားပေးတယ်ဆိုတဲ့သဘောမျိုး
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့
ဆိုတော့ကျွန်တော်မြင်နေတာကဗမာအစိုးရကအခုကုလသမဂ္ဂကရောအမေရိကကရောဥရောပနိုင်ငံတွေကပြောနေတာတွေးဆောင်ဆွေးနွေးရေးလုပ်ပါတွေးဆောင်ဆွေးနွေးရေးလုပ်ပါဆိုပြီးလုပ်နေတဲ့အချိန်မှာဆိုဗမာအစိုးရကအခုလောလောဆယ်မြင်နေရတော့ကတိတ်မကြသေးခင်ကပဲတရုတ်ဒုတိယနိုင်ငံသားဝင်ကြီးလာတယ်အခုဗမာနိုင်ငံသားရဲ့ဝန်ကြီးကအိန္ဒိယကိုသွားတယ်တိတ်မကြခင်မှာအင်ဒိုနီးရှားကိုသွားဖို့ရှိသေးတယ်ဆိုတော့သူ့အတွက်အရေးကြီးဆုံးနိုင်ငံတွေဖြစ်တဲ့ဒီတရုတ်အိန္ဒိယအာဆီယံနိုင်ငံတွေကိုသူကသူ့သွားခြင်းနဲ့လမ်းကြောင်းကိုသွားပြီးတော့ဟိုတခုခုတော့ပြောင်းလဲပုံစံမျိုးလုပ်မှာဒါပေမဲ့ကျွန်တော်တို့ပြောင်းခြင်းနဲ့ပုံစံနဲ့ပြောင်းမရသေးဆိုတဲ့ဟာမျိုးကို ချင်းကန့်နေသလားလို့ထင်တယ်။အိန္ဒိယဘက်ကထုတ်ပြောတဲ့ဆိုပေမဲ့လည်းနောက်ွယ်မှာတကယ်တမ်းကဘာတွေဖြစ်နေလဲဆိုတာအရေးကြီးတယ်လို့ထင်တယ်။အခုတစ်ခေါက်မှလည်းဘာတွေသဘောတူလဲတကယ်သဘောတူတာကကလဒန် project လားကလကန်စီမံကိန်းလားဆိုတဲ့ဟာကဟောပို့ပြီးတော့အရေးကြီးပါတယ်။အိန္ဒိယကတကယ်တမ်းတွဲဆုံဆွေးနွေးကို push လုပ်တာလားဒါမှမဟုတ်လို့ရှိရင်ကိုကျော်မူကြီးတန်းရွှေပြောနေတဲ့လမ်းပြမြေပြုံကိုသွားဖို့ကိုသဘောတူလိုက်သလားကျွန်တော်သိသလောက်ဆိုတော့တရုတ်ဒုတိယနိုင်ငံသားဝန်ကြီးလာတော့ကလမ်းပြမြေပြုံကိုဆက်သွားမယ်ဆိုတော့တရုတ်ကတော့မြန်မြန်သွားပါဆိုတော့သူတို့ကโอเคဒါပေမဲ့အချိန်စရာတော့မပေးနိုင်သေးဘူးဆိုတော့ဟာမျိုးတွေဆွေးနွေးကြတယ်လို့ကျွန်တော်ကြားရတယ်ပေါ့နော်ဒါလည်းအတိမပြုနိုင်ပါဘူးဆိုတော့အိန္ဒိယမှာလည်းအဲ့လိုမျိုးတွေများဖြစ်မလားပေါ့တကယ်တမ်းကဟိုတွေ့ဆုံဆွေးနွေးရေးအတွက်တကယ်တွန်းတာဟုတ်ပါမလားဆိုတော့အသံတရားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီသူတို့အိန္ဒိယဟိုနိုင်ငံခြားရေးဝန်ကြီးဌာနထုတ်တဲ့ကြေညာချက်တက်မှာတော့ပေါ့လေဝန်ကြီးချုပ်အနေနဲ့ကဒီမြန်မာနိုင်ငံရဲ့နိုင်ငံရေးပြောင်းလဲမှုဖြစ်စဉ်ထဲမှာဒေါ်အောင်ဆန်းစုကြည်အပါအဝင်တိုင်းရင်းသားအုပ်စုတွေကိုပါကြေကြေပြပြနဲ့ပါဝင်အကျုံးဝင်စေဖို့လိုရပါ냐ဆိုပြီးတော့ပြောလိုက်တော့ဒါကစစ်အစိုးရအနေနဲ့ဘယ်လိုမှသဘောတွေ့မဲ့ကိစ္စမဟုတ်ဘူးဗျကိုညိုကရောအဲ့ဒီမှာနေနေတာဗာရင်းများကြားပါတယ်ခင်ဗျဘယ်လိုသုံးသပ်မိလဲ
။အိန္ဒိယနိုင်ငံအိန္ဒိယဝန်ကြီးချုပ်ကလည်းဒီပြောတယ်ဆိုတော့ဒါဒါတပြားဟောကြီးပြဖွင့်တာပါ
။ဟုတ်ကဲ့
။ဒါအခုမှပြောနေတာမဟုတ်ပါဘူး။အိန္ဒိယဒါအထူးဆန်းလည်းမဟုတ်ပါဘူး။
ဒါပေမဲ့လူကြားကောင်းအောင်ပြောတယ်လို့ဆိုတာပ
ါ။ဒီလိုအခုမှမီဒီယာထဲမှာတွေ့ရလို့စတင်မှဆိုင်းကြီးကလည်းသူ့ရဲ့အိန္ဒိယချင်းကိုလာအိန္ဒိယချင်းအိန္ဒိယကိုလာစောင့်လိုက်တဲ့အတွက်ကြောင့်ဟာဟောတောင်းနေတယ်သူများတွေကဒီအိန္ဒိယနိုင်ငံကိုဟိုဒါဘုမမဒီမိုကရေစီရဲ့ဒီမလုံးမချက်ကြီးနေနေလို့အဲ့ဒါဝိုင်းပြားပေးလို့ဒီဥတ္တကြီးကတရင်းစားတရင်းမီရာထဲမှာထွက်လာတာပါဟု
တ်ကဲ
့အဲ့ဒါကြောင့်လူကြီးဟိုတော်တော်ဟိုပြူးပြေးလေးဖြစ်နေကြတာပါအမှန်မှန်တော့2003ဒေါ်အောင်ဆန်းစုကြည်ဒီဟိုဟာတော့တချိန်ပြောမှုလေအိန္ဒိယကနေပြီးတော့မှဒေါ်အောင်ဆန်းစုကြည်ကလည်းဒေါ်အောင်ဆန်းစုကြည်ဒီတပိုင်းတိုက်ခိုက်ခံမှုနောက်ပိုင်းမှာပေါ့လေအဲအဲ့နောက်ပိုင်းမှာဒီတစ်ခါပြန်ပြောမှုတာတွေရှိတယ်ဒီမြန်မာအစိုးရပေါ်မှာပေါ့ဒီနိုင်ငံရေးအားစုတွေနဲ့ပြည်သူဆွေးနွေးဖို့လိုပါလို့ဒါကြီးနဲ့အဲ့ဒီကတော့တိုးတိုးတက်တက်ပဲပြောခဲ့တာဒီလို science diplomacy ပေါ့ဗျာအရင်တော့တော့တို့လုပ်ခဲ့တာတွေကဟိုတစ်ခါဒီကနေပြီးတော့မှဒီသမရာကြီးတွားတဲ့အခါမျိုးတွေရဲ့နောက်တစ်ခါဒီဟာထိတန်းအရာရှိထိတန်းဒီအစိုးရအရာရှိပိုင်းတွေပုံမှန်ပြီးတွားတဲ့အခါမျိုးတွေမှာဒါမှမဟုတ်လေပုံမှန်ဒီဘက်ကနေပြီးတော့မှဒီစစ်ကောင်းဆောင်တွေလာတဲ့အခါမှာမကြမကြပြောလို့ရှိပါလေဒီမှာဒီဒီမိုကရေစီရကျင်းလာကိုစပြိုးပြီးတော့လုပ်ကြနေတာကိုမြင်ကြပါတယ်နောက်တစ်ခါဒီဒေါ်အောင်ဆန်းစုကြည်နဲ့အများအလုံးပါဝင်နိုင်ရဲ့ပေါ့ဒေါ်အောင်ဆန်းစုကြည်ပါဝင်ပါလေစာတိုင်းနာဒီကောပေါ့လေပါဝင်နဲ့ဒီပြည်သူဆွေးနွေးမှုကိုအိန္ဒိယဘက်ကလိုလားပါတယ်ဆိုတာဒါပြောခဲ့ပူပါတယ်အခုတော့ဒီနိုင်ငံက pressure ကြောင့်ဒီလိုမျိုးပြန်ပြီးထွက်လာတာဖြစ်ပါတယ်အိန္ဒိယကတော့အမှန်မှန်တော့သူ့ရဲ့အိန္ဒိယနိုင်ငံဒီမိုဗမာပြည်မှာဒီဒီမိုကရေစီစနစ်ဟိုတူကရိုင်းနဲ့ဒီမိုကရေစီနိုင်ငံဖြစ်နေတဲ့အခါကျတော့ဒီမိုကရေစီနဲ့ဖြစ်ထွန်းတာကိုသူကတော့လိုလားတာတော့အမှန်ပဲဒါပေမဲ့တစ်ဖက်မှာလည်းဒီမြန်မာအစိုးရနဲ့ဟိုသူရဲ့မူကဒီမြန်မာအစိုးရမှမဟုတ်ပါဘူးပဲအစိုးရတက်တဲ့သူကတော့ဟိုဒီလိုပဲဆက်ဆံသွားမှာပဲအနေအားဘာလို့ဆိုတော့သူဒီအခုမြန်မာအစိုးရနဲ့ဒီလိုကြော့ကောင်ဆက်ဆံနေရတဲ့အနေအားနဲ့နိုင်ငံတကာပြောသလိုမျိုးသူ့မှာမလုံနိုင်တဲ့အနေအားကဒီအိန္ဒိယအရှိမြောက်ပြဿနာတွေရှိတယ်အဲဒီမှာသဘောတော်ကံပြဿနာတွေရှိတယ်အဲနောက်တစ်ခါတရုတ်နိုင်ငံနဲ့ချိန်ဆပြီးတော့ဒါလုံနေရတဲ့အပိုင်းတွေလည်းရှိတယ်သူ့မှာအဲဒီအခြေအနေကြောင့်သူ့မှာဒီလိုပဲအေးမချစ်ပေမဲ့အောက်နန်းနေရတဲ့အနေအားဖြစ်နေတာပါဟု
တ်ကဲ့အထူးဖြစ်တော့ကျွန်တော်များဟိုကြောင်းလဲလာတာကိုကြည့်မယ်ဆိုရင်ပေါ့နော်ဒီစနစ်တော်ဝင်ဖြစ်နေတဲ့ကာလတုန်းကပဲအိန္ဒိယနိုင်ငံရဲ့ဝင်ကြီးထိုင်းနိုင်ငံရောက်တဲ့ကာလမှာအိန္ဒိယနိုင်ငံရဲ့ဝင်ကြီးချင်းနဲ့ကျွန်တော်အားဖြင့်ချောင်းမှတ်မိဘူး။ဒီမှာပြည်ရင်းရတာပြည်ရင်းရေးပဲဖြစ်ဒီမှာကိစ္စပြည်ရင်းရေးပဲဖြစ်တယ်ပေါ့နော်။သူတို့လည်းဘာမှမပြောဘူးဆိုပြီးတော့တခါသူတို့ပြောခဲ့မိပါတယ်။အဲ့တော့အခုအနေထားကျွန်တော်မြင်ရတော့ဟိုတစုံတရာပြောင်းလဲလို့ပြောလို့ရပါတယ်။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကဲကျွန်တော်တို့မှာဒီအချိန်ကပြည့်နေပြီဖြစ်တော့ကျွန်တော်တို့စကားဝိုင်းကဒီမှာပဲကျွန်တော်တို့ညီကုန်းချုပ်ရပါလိမ့်မယ်ခင်ဗျာနော်အခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ကျွန်တော်တို့ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးမပြတ်လည်လာနေတဲ့ဦးဝင်းမင်းနောက်ပြီးတော့ထိုင်းနိုင်ငံအခြေစိုက် network media သတင်းနဲ့ media ကွန်ရက်အဖွဲ့က editor ဦးအောင်နိုင်နဲ့အိန္ဒိယနိုင်ငံအခြေစိုက်ကျွန်တော်တို့ RFA လင်းနောက်ကိုညိုတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပြပါစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြချမ်းမာရှင်လန်းတော်မူကြပါစေ Thank you.